အခုလိုလူငယ်ချမ်းသာခွင့်ပေးခဲ့တဲ့အကျဉ်းသား6000ကျော်ထဲမှာနိုင်ငံရေးအကျဉ်းသားတွေပါလာမယ်မပါလာဘူးဆိုတာအများကမရေမရာဖြစ်နေချိန်မှာနိုင်ငံတော်သမ္မတရဲ့အကြံပေးအဖွဲ့ဝင်တဦးဖြစ်တဲ့ဒေါက်တာနေစဉ်လက်ကတော့ထင်ရှားတဲ့နိုင်ငံရေးအကျဉ်းသားတွေတောင်ပါလာဖို့မျှော်လင့်နိုင်တယ်လို့ဆိုပါတယ်။အထူးသဖြင့်ပထမအချိန်မှာလူငယ်ချမ်းသာခွင့်ပေးတယ်ဆိုပြီးနိုင်ငံရေးအကျဉ်းသားတွေမပါတလို့ဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ဝေဖန်မှုကိုခံခဲ့ရတာလည်းဖြစ်ပါတယ်။ဒါကြောင့်အခုဒီချိန်မှာနိုင်ငံရေးအကျဉ်းသားတွေပါလာနိုင်တယ်ဆိုပြီး VOA မြန်မာပိုင်းကိုအခုလိုပြောဆိုခဲ့တာလည်းဖြစ်ပါတယ်
။ပထမဒီအစိုးရတံတလလောက်မှာကျွန်တော်တို့တနည်းလျှော့ပေါ်ပြလိုက်တဲ့ကိစ္စရပေါ့ဗျာ။အဲဒီမှာဒီနေ့လေဝေဖန်ရမ်းလေးတွေထွက်လာတာပေါ့ဗျာ။ဒါတော့လေကျွန်တော်တို့ပြောခဲ့ကြည့်ရလေအစိုးရအသက်တက်တာတဲ့ခါကျတော့ဒီ stability လေးကြည့်ရသေးတာပေါ့ဗျာ။ stable ဖြစ်လာတာနဲ့အညာတားလေးတွေကဟာလာအစိုးရအသက်တက်ရအနေနဲ့လုံသွားလေလုံသွားတာရှိတဲ့ဟာလာကိစ္စရတဲ့ဖြစ်တဲ့အကြောင်းကိုအများကြီးနှောလင့်နိုင်ပါတယ်ကျွန်တော်တို့ဖြေခဲ့ဘူးလေ။အခုဒီကတော့ဟာလာဟိုအစိုးရရဲ့တက်တန်းလေ6လောက်လောက်ရှိပြီဆိုတဲ့အခါကျတော့သူ့အချိန်မှာတော့ဗျာဟာလာဟိုဒါတမန်ကြီးကလည်းအမတန်တွေ့ကြောင်းနဲ့သူပဲလေဆိုတော့ဟိုကျေးဇူးရဲ့ဆန္ဒကိုသူကလည်းအမြဲတမ်းပြေဝအောင်သူကဖြည့်ဆည်းပေးခြင်းနဲ့စိတ်ဆန္ဒကသူကရှိတာဟုတ်ဗျာဆိုတော့ဒါတွေကကျွန်တော်အများကြီးမျှော်လင့်နိုင်ပါတယ်။အဲ့ဒါဖြစ်ပြီးတချို့တွေပါလာနိုင်ပါတယ်
ယုံကြည်ကြကြဖန်ဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့လက်မှတ်ရေးထိုးထားတဲ့တောင်းဆိုချက်ကိုလည်းမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်အပါအဝင်တက်ကြွလှုပ်ရှားသူတသိန်းကျော်ကနေလက်မှတ်ရေးထိုးခဲ့ပြီးမကြသေးခင်ကပဲသမ္မတဦးသိန်းစိန်စီကိုပေးပို့ခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာဖွဲ့စည်းခဲ့တဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်ကလည်းအောက်တိုဘာလ10ရက်တနင်္လာနေ့ကပဲအကျဉ်းနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့တောင်းဆိုထားတဲ့အိတ်ဖွင့်ပေးစာကိုသမ္မတဦးသိန်းစိန်စီပေးပို့ခဲ့ပါတယ်။